Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်2019ခုနှစ်မေလ2ရက်နေ့တောက်ကြနေ့ညနေခင်း VOA စီစဉ်နေကိုမိတ်ခင်ပြန်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွေစီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါပြည်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့စီယုံရေးလှုပ်ရှားမှုအဖွဲ့နဲ့ရုရှားဆူရချာမှာဆက်နွယ်ပတ်သက်မှုမရှိဘူးလို့သမ္မတထရမ့်ကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံအကြားမှာဗန်လုပ်ငန်းကဆလို့အမေသားတင်ဖို့ရောင်းချမှုအထိပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးတရက်လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။ GS ဆက်မှုအင်အားကြီး9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ရက်တာအစည်းအဝေးကတော့ဒီကနေ့အီတလီနိုင်ငံမှာစတင်နေပါပြီရှင်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်အောင်နဲ့အတူပြောပြပေးသွားပါမယ်
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှသောတာရှင်နဲ့နားဆင်ကြမှာကကိုဖီယာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာ NLD ပါတီထိတ်တန့်အကောင်ဆောင်တချို့ပြီးခဲ့တဲ့ရခိုင်ကော်မရှင်အပါအဝင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။
ကျက်ပြက်ကော်မရှင်အစီအခံစာပေါ်မှာဒီအချက်တွေကကောင်းနေပြီချက်တွေကထပ်ပြီးတော့ထည့်ဖို့လိုသေးတယ်
ပြည်ထောင်စုမလာတွင်မှထုတ်ပြန်ခဲ့တဲ့ကော်မရှင်ရဲ့ကြားဖြတ်စည်းကစားနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ကခုလိုပြောသွားတာကိုမကြခင်မှာပြည်သူနားဆင်ကြမှာပါ။ဒါ့အပြင် KNY အမျိုးသားတိုးတက်ရေးပါတီက NCA လမ်းကြောင်းအတိုင်းဆက်ရှောက်မဲ့တဲ့အပြင်ထိုင်းစစ်ရုံကအလို့သမားရေးကိစ္စစာအရေးကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုမက်ခင်ဖြူထွင်းနဲ့ကိုအောင်တို့ကတင်ဆက်ပေးပါမယ်ရှင်။
ပြည်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့စီယုံရေးလှုပ်ရှားမှုတွေနဲ့ရုရှားဆူရချာမှာဆက်နွယ်ပတ်သက်မှုမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးတော့ပြောလိုက်ပါတယ်။ကြာသပတေးက NBC ရုပ်သံကလက်စတာဟော့တ်နဲ့တွေ့ဆုံမေးမြန်းခန်းအထွက်မှာအဲ့လိုပြောဆိုသွားတာပါ
။ There is no collusion between me and my campaign and the Russians. The other thing is the Russians did not
ကျွန်တော်ရဲ့ရွေးကောက်ပွဲလှုပ်ရှားမှုတွေနဲ့ရုရှားနိုင်ငံချာမှာဘာပါဝင်ပတ်သက်ဆက်နွယ်မှုမှမရှိပါဘူး။နောက်တစ်ခုကရွေးကောက်ပွဲရလဒ်ကိုလည်းရုရှားကဘာမှထိခိုက်အောင်မလုပ်ခဲ့ပါဘူးလူတိုင်းဒီလိုပဲတွေးကြလိမ့်မယ်လို့ထင်ပါတယ်လို့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကပြောဆိုသွားတာပါပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ထဲမှာအခြေအနေတွေကဗျံပရာဖြစ်နေတယ်လို့လည်းပြည်ထောင်စုစုံစမ်းဒီစစ်ဆေးရေးဘျူရို FBI ရဲ့အကြီးအကဲ James Comey ကိုဒီသတင်းပတ်အစောပိုင်းတုန်းကရုတ်တရက်ယာရုကနေဖယ်ရှားလိုက်တဲ့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ် James Comey ကအဓိကမြင်သာတဲ့နေရာမှာရှိနေတဲ့အတွက်သူ့ကိုလူတွေကအာရုံစိုက်ကြဆိုင်နေကြပေမဲ့လို့တကယ်နဲ့ FBI ဌာနဟာဗျံပရာချင်းတွေကိုရောက်နေခဲ့ပြီးဂျာကိုပြန်လဲကားမို့အောင်လဲမလုဆောင်နိုင်ခဲ့ဘူးလို့သမ္မတကပြောပါတယ်။မစ္စတာကိုမီကိုဖယ်ရှားလိုက်တဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့နောက်ဆက်တွဲမေးမြန်းစစ်ဆေးမှုတွေဖြစ်လာနိုင်တာကိုသူသိတယ်လို့လဲသမ္မတကတွေးဆမေးမြန်းခန်းအတွင်းမှာပြောဆိုသွားပါတယ်။အခုမစ္စတာကိုမီကိုယာရုကနေဖယ်ရှားလိုက်တာဟာအမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေနဲ့ဒီထဲမှာသမ္မတထရမ့်ရဲ့ရွေးကောက်ပွဲလှုပ်ရှားမှုတာဝန်ရှိသူတွေလည်းပါဝင်ပတ်သက်ကောင်းပတ်သက်နေနိုင်တယ်ဆိုတဲ့အပေါ်မှာစုံစမ်းစစ်ဆေးမှုတွေနဲ့တော့ဘာမှမသက်ဆိုင်ဘူးလို့လည်းသမ္မတအင်ဂျီရောကပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်ဆိုင်ရာစစ်ဖက်ရေးရာမူဝါဒနဲ့ပတ်သက်ပြီးဘာမှပြောင်းလဲဆုံးဖြတ်ထားတာမရှိသေးဘူးလို့အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကဒီသတင်းပတ်အတွင်းပြောလိုက်ပါတယ်။ဒါအပြင်မူဝါဒရေးရာကောင်တယ်ဖို့ရေးဆွဲနေချိန်မှာသတင်းတောက်တွေအနေနဲ့အလောတကြီးမေးမြန်းတာမျိုးမလုပ်ဖို့သူကတိုက်တွန်းပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်စစ်ဖက်နဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအကြီးအကဲကအရှိမတိုးတာနောက်မဆုတ်တာအခြေအနေကိုရှောင်လဲဖို့နောက်ထပ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်အင်အားတွေလိုအပ်နေတယ်လို့လွန်ခဲ့တဲ့3လလောက်ကတည်းကပြောဆိုထားတာပါ။သမ္မတထရမ့်အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့မူဝါဒတိတိကျကျချမှတ်ပြဋ္ဌာန်းထားတာမရှိသေးပေမယ့်အာဖဂန်နစ္စတန်ဆိုင်ရာကာကွယ်ရေးအစီအစဉ်ကိုဒီလကုန်ပိုင်းမှာဆွေးနွေးဖို့ရှိနေပါတယ်။သမ္မတရဲ့မူဝါဒအစီအစဉ်တွေထဲမှာနောက်ထပ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေပိုတိုးစီလွတ်မဲ့အစီအစဉ်ပါဝင်သင့်တယ်လို့တော့စစ်ဘက်ဆိုင်ရာအရာရှိတွေက VOE ကိုပြောပါရယ်အာဖဂန်နစ္စတန်ကိုအမေရိကန်အနေနဲ့သူ့တပ်ဖွဲ့ဝင်တွေဘလောက်ဆေလွတ်မလဲဆိုတာဟာနေတိုးမြောက်အတ္တလန္တိတ်ဆက်စာချုပ်အဖွဲ့ဝင်နိုင်ငံတွေကရောသူတို့နိုင်ငံတပ်ဖွဲ့တွေဘလောက်ဆေလွတ်မလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ပူရဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌရေရက်ပုံချုပ်ကြီးဂျိုးဆက်ဒန်ဖော့ကလွန်ခဲ့တဲ့အင်္ဂါနေ့အစ္စရေးနိုင်ငံကိုရောက်ရှိစမှာပြောကြားခဲ့ပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံအကြားဘန်လုတ်ကန်ကစလို့အမေသားတင်ဖို့ရောက်ချမှုအထိပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ကိုလက်မဲ့ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြာသပတေးနေ့မှာကြေညာပါရယ်။ဒါဟာဒီနှစ်နိုင်ငံကြားမှာထူးခြားလာတဲ့လက်နက်ကန်ကုန်သွယ်ရေးသမိုင်းမှာအကြီးမားဆုံးအောင်မြင်မှုကြီးပါပဲလို့အမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကပြောပါရယ်။အခုသဘောတူညီချက်ဟာဆိုရင်ပြီးခဲ့တဲ့ဧပြီလ6ရက်နေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြည်သူ့သမ္မတရှီကျင်းဖင်တို့ Florida ပြည်နယ် Palm Beach မြို့ကသမ္မတ Trump ID မာအီလာကိုအပတ်ပြေစခန်းမှာတွေ့ဆုံမှုအတွင်းရယူခဲ့တဲ့သဘောတူညီချက်ရဲ့ရလဒ်ပဲဖြစ်ပါတယ်။သမ္မတတဦးတွေ့ဆုံခြင်းကစပြီးတော့ညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်လာခဲ့တာမှာဒီသမ္မတထရမ့်ကိုနေ့စဉ်နီးပါးအစီအခံတာတွေလုပ်ခဲ့တယ်လို့လည်းဝန်ကြီးရော့စ်ကပြောပါတယ်။ဤပညာပိုင်းဆိုင်ရာအကြံဉာဏ်ရယူမှုတွေနောက်တစ်ချိန်လှုပ်ပြီးတာနဲ့အစားအသောက်နဲ့သားကားဆိုင်ရာနိုင်ငံတကာစံနှုန်းစံထားတွေနဲ့အညီအမေရိကန်ကအမဲသားတွေကိုဇူလိုင်လ16ရက်နေ့ထက်နောက်မကျဘဲတင်သွင်းခွင့်ပြုဖို့တရုတ်အစိုးရကသဘောတူထားတဲ့အကြောင်းဝန်ကြီးရော့စ်ကအိမ်ပြော်မှာသတင်းတောက်တွေကိုပြောဆိုသွားပါတယ်။တရုတ်နိုင်ငံဈေးကွက်ထဲထိုးဖောက်ခွင့်ရတာဟာသူတို့အတွက်တကယ့်ကိုအရေးပါတဲ့အခွင့်အလမ်းဖြစ်တယ်လို့ဆိုပြီးအမေရိကန်နွားမွေးမြူရေးအသင်းကလည်းအခုသဘောတူညီချက်ကိုကြိုဆိုထားပါတယ်။ဒီသဘောတူညီချက်အရအမေရိကန်ရဲ့ဒီဗန်ဒါရေးနဲ့စီးပွားရေးလုပ်ငန်းတွေတရုတ်နိုင်ငံထဲမှာတိုးချဲ့လုပ်ကိုင်ခွင့်လည်းရမှာဖြစ်ပါရဲ့ရှင်။
G7 ဆက်မှုအင်အားကြီး9နိုင်ငံကဗန်ဒါယေးဝန်ကြီးတွေရဲ့နှစ်ရက်တာအစည်းအဝေးကိုဒီကနေ့အီတလီနိုင်ငံမှာစတင်ကျင်းပနေပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အရေးကြီးတဲ့မူဝါဒတချို့ထုတ်ဖော်မပြောရသေးတဲ့အပေါ်မှာဘလို့ဦးတည်လှုပ်ဆောင်သွားဖို့ရှိနေတယ်လဲဆိုတော့ကိုဒီအစည်းအဝေးမှာရှင်းရှင်းလင်းလင်းသိရဖို့ဥရောပဂျပန်နဲ့ကနေဒါနိုင်ငံတွေကမျှော်လင့်နေပါတယ်။ Adriatic Peninsula စိတ်ကဲမြို့ဘာရီမှာကျင်းပတဲ့ဒီဆွေးနွေးပွဲမှာ G7 အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေနဲ့ဗဟိုဘဏ်တာဝန်ရှိသူတွေဟာဆင်းရဲချမ်းသာမညီမျှမှုတွေနိုင်ငံတကာအခွန်စည်းကြမှုဆိုင်ရာစီးမင်းစည်းကမ်းတွေစိုက်ဘာအင်တာနက်လုံခြုံရေးနဲ့အကြမ်းဖက်လှုပ်ရှားသူတွေလက်ထက်ငွေကြေးတွေရောက်မသွားအောင်ဟန်တားနိုင်မဲ့နည်းလမ်းတွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတထရမ့်က G7 အဖွဲ့ဝင်နိုင်ငံတွေကြားဘုံသဘောတူညီချက်တွေကိုထိခိုက်စေမဲ့ကိုရိုးစည်းဝါကာကွယ်ရေးဝါဒနဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာသဘောတူစာချုပ်ဖျက်သိမ်းမယ်ဆိုလို့ပြောဆိုထားတဲ့ကိစ္စရပ်တွေမှာအမေရိကန်ရဲ့သဘောထားကိုအစည်းအဝေးတက်ရောက်လာသူများပြားကစိတ်ဝင်စားနေကြပြီးအမေရိကန်ဗန်ဒါယေးဝန်ကြီးစတီးဗ်မနူချင်းဘက်ကဘာရီပြောဆိုလာမလဲဆိုတာကိုစောင့်ကြည့်နေကြတာပါဒီအစည်းအဝေးပြီးကြေညာချက်ထုတ်ပြန်တဲ့အချိန်ကျရင်တော့နိုင်ငံတွေအပြိုင်ဆိုင်ငွေတန်ဖိုးရှော့ချနေတဲ့ကိစ္စနဲ့ပတ်သက်လို့သတိပေးနိုင်ွယ်ရှိပါတယ်ခင်ဗျာ
VOA American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အတန်းကနေတောက်ကြနေညနေခင်းဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်တရုတ်နိုင်ငံမှာဒီလ14ရက်နဲ့15ရက်နှစ်ရက်တာကျင်းပမယ့်21ရာစုပိုးလမ်းမကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းနိုင်ငံတကာနှီးနှောဖလှယ်ပွဲမတိုင်ခင်မှာတော့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရောက်လာကြတဲ့နိုင်ငံတကာခေါင်းဆောင်တို့ချို့ကတရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးချုပ်လီကချန်တို့ကဒီကနေ့ကြိုဆိုတွေ့ဆုံကြပါတယ်။အာရှအာဖရိကနဲ့ဥရောပဒေသတွေကြားချိတ်ဆက်ကုန်သွယ်မှုတွေတွန်းမြှင့်လှုပ်ဆောင်နိုင်ဖို့အတွက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံပြီးတော့အခြေခံအဆောက်အုံတည်ဆောက်မှုတွေမှာရင်းနှီးမြှုပ်နှံသွားဖို့တရုတ်သမ္မတရှီက2013ခုနှစ်မှာဒီကုန်သွယ်ရေးဆိုင်ရာကမ္ဘာလမ်းမကြီးအစပျိုးလှုပ်ဆောင်မှုစီမံကိန်းကိုအဆိုပြုခဲ့တာဖြစ်ပါတယ်။ရည်မှန်းချက်ကြီးမားကျယ်ပြန့်တဲ့ဒီစီမံကိန်းအသေးစိတ်ကိုတော့ချမှတ်နိုင်ခြင်းမရှိသေးပါဘူး။နှစ်ရက်တာကျင်းပမယ့်ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းဆွေးနွေးပွဲကိုတက်ရောက်ဖို့နိုင်ငံပေါင်း29နိုင်ငံကအကြီးအကဲတွေအစိုးရခေါင်းဆောင်တွေကိုတရုတ်အစိုးရကဖိတ်ကြားထားပြီးတော့ဒီစီမံကိန်းတည်ဆောက်ရမှာပါဝင်မဲ့နိုင်ငံတွေကအရာရှိတွေအစိုးရခေါင်းဆောင်ထောင်ထဲချီတက်ရောက်ကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲဖွင့်ပွဲအခမ်းအနားကိုမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းတက်ရောက်မယ့်အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ကုန်သွယ်ရေးကမ္ဘာလမ်းမကြီးတည်ဆောက်ဖို့အထူးမတင်ငွေအဖြစ်နဲ့တရုတ်ဆိုရကဒေါ်လာသန်းပေါင်း4000မှတည်ပေးထားတာပါ။ဒါအပြင်ဒီစီမံကိန်းအစပြုလှုပ်ဆောင်ရမှာလုပ်ငန်းအများအပြားကိုငွေကြေးစိုက်ထုတ်ပေးမယ့်တရုတ်ဆိုရဦးဆောင်တဲ့အာရှဒေသအခြေခံအဆောက်အုံတည်ဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုဘဏ် AIIB ကိုလည်းဒေါ်လာဘီလီယံ100တရုတ်ဆိုရကချမှတ်ပေးထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံမှာအမေရိကန်နိုင်ငံသား2ဦးဖမ်းဆီးခံပြီးတဲ့နောက်တင်းတင်းကြပ်ကြပ်စောင့်ကြည့်လေရှိပြီးဘာသာရေးအရာစီယုံသိသိမှုကိုရာဇဝဲမှုအဖြစ်သတ်မှတ်ထားတဲ့နိုင်ငံမျိုးမှာခရစ်ယာန်ရဲ့ငွေကြေးထောက်ပံ့မှုနဲ့ဖွင့်တဲ့အကြောင်းမျိုးဆက်ရှိနေသေးတယ်လားဆိုတဲ့အပေါ်မေးခွန်းထုတ်နေကြပါရယ်အခုသတင်းပတ်အတွင်းပျောင်းရန်သိပ်ပန်တဲ့ဤပညာတက်ကသူစိုက်ပျိုးရေးဌာနကသုတေသနပညာရှင်အမေရိကန်နိုင်ငံသားတရုတ်ကိုရီးယန်လူမျိုးကင်ဟက်ဆန်းကိုနိုင်ငံတော်မတီးမငြိမ်ဖြစ်အောင်လုပ်တယ်ဆိုတဲ့သတင်းရနဲ့ဖန်ဆီးထားကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါရယ်ဒါပြင်အဲ့ဒီအကြောင်းကပဲစရင်ကန်ဘာသာရဲ့တင် जा ပို့ချပေးနေတဲ့အမေရိကန်နိုင်ငံသားကင်ဆန်ဒေါက်လို့ခေါ်တဲ့တိုနီကင်ကိုဧပြီလအတွင်းကပြုံးရနိုင်ငံကလေစိတ်မှာဖမ်းဆီးခဲ့ပါတယ်ခရစ်ယန်ယူဝါရကိုမြောက်ကိုရီးယားမှာပြန်ပေါင်းအောင်လှုပ်ဆောင်တာကြောင့်ဖမ်းဆီးတာလားဆိုတာကတော့တည်တည်ဆာမသိရပါဘူးမြောက်ကိုရီးယားမှာဘာသာရေးစည်းရုံးမှုဟာနိုင်ငံတော်ရာဇဝတ်မှုဖြစ်ပြီးခင်မိသားစုဟာဒီလိုကိစ္စရဲ့အပေါ်ချင်းချောက်မှုဖြစ်ရှုမြင်တာပါတက္ကသိုလ်ပြောခွင့်ရတော့အခုလိုဖမ်းဆီးမှုဟာတက္ကသိုလ်ကသူတို့ရဲ့လုပ်ငန်းနဲ့ဆက်ဆက်တာမရှိဘူးလို့ဆိုပါတယ်ဒီတက္ကသိုလ်ကိုကိုရီးယန်အမေရိကန် ဧဝံဂေလိအသင်းဝင် James Kim က2010ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားအထက်တန်းလွှာအတိုင်းဝန်းကကလင်းငယ်တွေကိုပညာသင်ကြားပေးခဲ့တာပါအခုအခါမှာတော့ဘွဲမရသေးသူ900လောက်ကျောင်းတက်နေပြီး60လောက်ကတော့ဘွဲရရှိပြီဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာလူတွေအများပြားတက်ဖြတ်ခံခဲ့ရတဲ့တမရရဲ့မူရည်စေဝါတိုက်ဖြတ်ရေးလှုပ်ရှားမှုလှုပ်ဆောင်ခဲ့တာတနည်းနည်းပါးကြာလာတဲ့အထိတမရရော်ဒရီဂိုဒူတာတီအပေါ်လူလူထောက်ခံမှုကတော့အားကောင်းနေဆဲဖြစ်ပါတယ်တရားဥပဒေဘောင်ကနေကျော်လွန်ပြီးတန်တရားရှိသူတွေကိုတက်ဖြတ်ခဲ့တာတွေနဲ့ပတ်သက်လို့ပြင်ပကဝေဖန်မှုတွေအများများရှိခဲ့ပေမဲ့လို့လည်းဒီပြည်တွင်းမှာကတော့လူလူကတမရကိုထောက်ခံနေဆဲပါရာဆွေးမှုတွေပပြအောင်အထူးသဖြင့်တရားမဝင်မူရည်စေဝါရောင်းဝယ်ဖောင်ကားမှုတွေကိုတိုက်ဖြတ်သွားမယ်လို့ကတိပေးပြီးတော့ပြီးခဲ့တဲ့နှစ်ဇွန်လကစပြီးတမရဖြစ်လာခဲ့တဲ့Mr. Duterte ကိုဖိလစ်ပိုင်နိုင်ငံသား80ရာခိုင်နှုန်းကယုံကြည်ဆဲဖြစ်တဲ့အကြောင်းဒီနှစ်ပထမ3လပတ်တာကယူတဲ့လူလူစစ်တမ်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့3လပတ်လူလူစစ်တမ်း4ချိန်လှုပ်ဆောင်ခဲ့တာမှာလည်းဒီသမ္မတဒူတာတေးအပေါ်မှာလူလူထောက်ခံမှုဟာအကောင်းဆုံးအဆင့်မှာရှိခဲ့တယ်လို့မနီလာမြို့အခြေဆိုင်သုတေသနအဖွဲ့ Social Weather Stations ကပြောပါတယ်။အလားတူလူလူစစ်တမ်းကယူတဲ့ Pulse Asia အဖွဲ့ရဲ့အဆိုအရကလည်းရာဇဝတ်မှုတွေကိုအစိုးရကထိန်းချုပ်ဖို့ကြိုးစားနေတဲ့အပေါ်မှာဖိလစ်ပိုင်ပြည်သူ89ရာခိုင်နှုန်းကထောက်ခံတယ်လို့ဆိုပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့ဒုတိယအကြီးဆုံးဒါဗာဝမျိုးတော်ဝင်ဟောင်းဖြစ်ခဲ့တဲ့ Mr. Duterte ဒီသမ္မတမဖြစ်ခင်အချိန်ကနေနှိုင်းယှဉ်ရင်းအခုသမ္မတဒူတာတေးလက်ထက်မှာသူတို့အနေနဲ့လုံခြုံစိတ်ချမှုကိုပို့ပြီးတော့ခံစားရတယ်လို့ဖိလစ်ပိုင်ပြည်သူတွေကပြောလို့ရှိပါတယ်သမ္မတဒူတာတေးဟာစကားကိုခက်ကြက်ကြက်ပြောတတ်တဲ့သူအဖြစ်နဲ့ထင်ရှားပါတယ်သမ္မတအဖြစ်တာဝန်မြူခင်အချိန်ကတည်းကမူရည်စေဝါနဲ့တန်တရာရှိသူတွေကိုတက်ဖြတ်ဖို့ရဲတပ်ဘက်ကသူညွှန်ကြားမယ်လို့လည်း Mr. Duterte ကပြောခဲ့တာပါရှင်
တရုတ်လူခွင့်ဆိုင်ရာရှေ့နေရှီယန်ကိုအမဂန်နဲ့အာနာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။တနင်္လာနေ့ကအမှုစစ်ဆေးချိန်အတွင်းရဲတွေဟာသူ့ကိုနှိပ်စက်ခဲ့တယ်လို့ပြောဆိုခဲ့မှုကိုပြန်လည်ရုပ်သိမ်းပြီးနောက်အခုလိုလွတ်လာတာပါ။ဒါပေမဲ့လည်းလျှို့ဝှက်ထောက်လှမ်းရေးရဲတွေကတင်းတင်းကြပ်ကြပ်စောင့်ကြည့်နေတယ်လို့သူဇနီးကပြောပါတယ်။တရုတ်နိုင်ငံအလယ်ပိုင်းချန်ရှားမြို့ကတရားရုံးတရုတ်မှာအမှုစစ်ဆေးတာဖြစ်ပြီးအပိသက်အမိန့်မချိုက်မှတ်ရသေးသလိုမကြခင်မှာချမှတ်သွားနိုင်လိမ့်မယ်လို့မထင်ကြောင်းလည်းဥပဒေပညာရှင်တွေကပြောပါတယ်ခင်ဗျာ။
ကင်ဘီထွေးနေကောင်တို့ကတင်းနေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေကမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံတမန်ကြီးနဲ့လည်းတွေ့ဆုံခဲ့တဲ့တင်းကိုတင်ဆက်ပေးကြပါတယ်ကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီထိပ်ပိုင်းခေါင်းဆောင်တချို့ပြီးခဲ့တဲ့ရခိုင်ကော်မရှင်အပါအဝင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံတမန်တို့နဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပြီးတော့သူတို့ရဲ့ကြားဖြတ်စီရင်ခံစာနဲ့ပတ်သက်လို့အကြံဉာဏ်တောင်းဆိုခဲ့ပါတယ်ကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကဆက်လက်ဆောင်ရွက်ခြင်းရှိမရှိစောင့်ကြည့်သွားမယ်လို့လည်းအကြံပေးကော်မရှင်အဖွဲ့ဝင်တဦးကပြောပါရယ်ပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထောက်အောင်ကသတင်းပေးပို့ထားပါရယ
်ရခိုင်ပြည်နယ်အတွင်းနှစ်ဖက်အတိုင်းဝန်းကြားငြိမ်းချမ်းမှုရှိစေဖို့နဲ့ဒေသဖွံ့ဖြိုးရေးအတွက်အစိုးရကိုအကြံပြုတင်ပြသွားမယ်ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာသူတို့ရဲ့ကော်မရှင်အပိသက်အစီရင်ခံစာမထွက်သေးခင်ဘာသာရေးကောင်ဆောင်တွေနိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်ဒေသခံလူထုတွေနဲ့လည်းတွေ့ဆုံနေတာပါဒီကနေ့မှလည်း NLD ပါတီတာဝန်ရှိသူတွေအပြင်ပြီးခဲ့တဲ့အစိုးရလက်ထက်ရခိုင်ကော်မရှင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးတွေနဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းမှာထုတ်ပြန်ခဲ့တဲ့ကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်တစ်ဦးဖြစ်တဲ့ဒေါ်စောခင်တေကပြောပါတယ်
။ကြားဖြတ်ကော်မရှင်အစီရင်ခံစာပေါ်မှာဒီအချက်တွေအကောင့်နေပြီးချက်တွေအထပ်ပြီးတော့ထည့်ဖို့လိုသေးတယ်။ဒီချက်တွေဟာဖြင့်ဟိုဖက်ဖြစ်တယ်ပေါ့နော်။အဲ့လိုမျိုးတွေကိုလေတော်တော်များများသင်ပြကြပါလေပြီးတော့မှအဲ့ဒီအဖွဲ့အစည်းတွေနေနေပေါ့နော် last report မှာပေါ့နော်ဒါနောက်ဆုံးထပ် report မှာမှာပါတယ်ဖြစ်တင်တယ်ဆိုတာကိုအဲ့ဒါလေးဆွေးနွေးပါတယ်ဒါအရင်စုံစမ်းစစ်ဆေးကော်မရှင်နေနေရတော့ပေါ့နော်ဒါသူတို့စုံစမ်းတွေ့ရှိခဲ့ရတဲ့အပေါ်မှာအနေတို့ဖက်ကမေးတာလေးတွေပေါ့မှာသူတို့ဖက်ကပြည့်ပြည့်စုံစုံလေးတွေတော်တော်များများရှင်းပြသွားတာတွေ့တဲ့တကြောင်မို့တချို့ကိစ္စတွေဆိုလို့ရှိရင်ပို့ပြီးတော့ပြည့်ပြည့်စုံစုံတည်သွားတာပေါ့နော်အနေတို့ဖက်က
လာမယ့်တနင်္ဂနွေနေ့မှာလဲကော်မရှင်အနေနဲ့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေအပါဝင်ပါတီထိပ်ပိုင်းခေါင်းဆောင်နေနဲ့လဲတွေ့ဆုံမှုရှိပါတယ်။ဒါပေမဲ့လို့ရခိုင်လွတ်တော်အတွင်းအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီ ANP ပါတီနဲ့တော့ကော်မရှင်တက်တန်းအတွင်းတစ်ချိန်မှတွေ့ဆုံခဲ့ခြင်းမရှိသေးပါဘူး။အကြံပေးကော်မရှင်အဖွဲ့ဘက်ကတွေ့ဆုံမှုကန့်လန့်ခဲ့တာရှိပေမဲ့လို့ ANP ပါတီဘက်ကလက်ခံတွေ့ဆုံခဲ့ခြင်းမရှိဘူးလို့ကော်မရှင်ဘက်ကပြောပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခါရီရောင်းနေသွားစီဖို့ဒေသဖွံ့ဖြိုးတိုးတက်ဖို့လိုသလိုရခိုင်ပြည်အရင်းနဲ့ပတ်သက်လို့လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့လည်းမကြမကြာတွဲဆုံတင်တယ်လို့ NLD ဘ ഹു အလို့အမှုဆောင်ဦးညံဝင်းကအကြံပြုပါတယ်
။ကျွန်တော်တို့ပြောတာတော့ရခိုင်ပြည်နယ်ကပြဿနာဟာတော်တော်လေးနက်တယ်။နောက်ပြီးတော့ communication တွေကောင်းမှုပြည်ပရေးတွေပုံမျိုးတိုးတက်ဖို့အဲ့ဒါတွေရှိလာလို့ရှိရင်က ဖြစ်နေတဲ့ကြေညာတွေကအချက်လက်တော်တော်များညှော်နေသွားမယ်။ရခိုင်ကော်မရှင်ပဲဖြစ်ဖြစ်နောက်ထပ်ဟိုဘလို့ပဲဖြစ်ဖြစ်ရခိုင်ကြီးနယ်နဲ့ပတ်သက်ခဲခဲဝင်ဝင် communication များများရှိရမယ်လား။ကိစ္စတရားချင်းကိစ္စတစ်ခုချင်းလိုက်မှာခေါ်ယူတွေ့ဆုံဆွေးနွေးတာတဲ့အမြဲတမ်းဆက်သွယ်ဆောင်ရွက်နေမယ်ဆိုရင်ပို့ပြီးတော့အောင်မြင်မယ်လို့ကျွန်တော်အဲ့လိုလဲအကြံပြုခဲ့တယ်။
ပြီးခဲ့တဲ့မတ်လ16ရက်နေ့မှာတော့ကော်မရှင်ဟာကြားဖြတ်ဆင်ခါစာတရက်ကိုထုတ်ပြန်ခဲ့ပြီးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရအနေနဲ့ဆက်လက်လှုပ်ဆောင်ချက်ရှိမှရှိကိုလည်းစောင့်ကြည့်သွားမယ်လို့ဒေါက်တာခင်တေကဆိုပါတယ်
။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အားလေးပေါ့နော်ဒီအန်တီရိုထက်တဲ့အစီရင်ခံစားပုံမှာသူထောက်ခံမှုရှိတယ်။ဒါပေမဲ့အန်တီရိုပေးတဲ့အကြံအကုန်လုံးကိုအစိုးရဘက်ကလည်းပြည့်ပြည့်စုံစုံချက်ချင်းကြီးအကုန်လုံးနိုင်မယ်ဆိုတော့ဒါအစိုးရဘက်မှလည်းတခြားလုပ်စရာတွေရှိပါသေးတယ်။သို့တော်လည်းပဲအန်တီရိုဘက်ကလည်းပဲဒါလုံတင်လုတ်ထိုက်တဲ့အပေါ်မှာဆက်ပြီးတော့အစိုးရလုံနေသလားမလုံနိုင်ဘူးလားဒါတွေပေါ်မလဲအန်တီတို့ဟာဒါကိုဆက်ပြီးတော့မှစောင့်ကြည့်သွားမှဖြစ်ပါတယ်
ရခိုင်ကြံပီးကော်မရှင်အဖွဲ့ကိုကုလသမဂ္ဂအထွေထွေတွင်ရင်မှုဂျိုဟောင်းမစ္စတာကိုဖီယာနဲ့ဦးဆောင်ပြီးမြန်မာနိုင်ငံသားအဖွဲ့ဝင်6ဦးနိုင်ငံတကာပညာရှင်3ဦးတို့နဲ့ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကဖွဲ့စည်းခဲ့တာပါရခိုင်ပြည်ရင်းနဲ့ပတ်သက်လို့နိုင်ငံတကာကလူပုဂ္ဂိုလ်တွေပါဝင်နေတဲ့အတွက်အစိုးရဘက်ကကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့ဒီအဖွဲ့ဟာတိကျလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်ပြီးရခိုင်ဒေသအတွင်းပြည်ပခန့်တွေကာကွယ်တားဆီးတာအပါအဝင်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးအပ်တာနှစ်ဖက်အတိုင်းဝိုင်းနှစ်ခုကြားပြန်လည်တင်းမြတ်ဖို့နဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်ဖို့ကိစ္စရပ်တွေကိုဆောင်ရွက်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီအဖွဲ့ရဲ့တက်တန်းဟာတစ်နှစ်သာကာလဖြစ်ပြီးလာမယ့်ဩဂတ်လမှာအကြံပေးကော်မရှင်အဖွဲ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုအစိုးရထံကိုအပြည့်သက်အစီရင်ခံစာတင်ပြမှာဖြစ်ပါတယ်ခင်ဗျာ။
ခုထအောင်တင်ပြပို့ထားတာပါခုတစ်ခါမှာတော့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီက NCA လမ်းကြောင်းတိုက်ဆက်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရေးသဘောတူညီချက် NCA လမ်းကြောင်းအတိုင်းဆက်ပြီးတော့အကောင့်ထည့်ဖို့လှုံ့ဆော်သွားမယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်ကြာကြာပြီးနေ့ကကျင်းပပြီးစီးသွားတဲ့ပါတီနီလာကမှငင်းကြဲလုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးခဲ့ပြီးတဲ့နောက်မှာအဲ့လိုပြောသွားတာပါပြည်စုံကတော့ View ထိုင်းခြေဆိုင် View မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်တွေထဲမှာ NCA လမ်းကြောင်းတိုင်းသွားဖို့ဆန္ဒရှိတဲ့ဖွဲ့တွေနဲ့ NCA လမ်းကြောင်းကိုလက်မခံတဲ့ဖွဲ့တွေဆိုပြီးကွဲပြားနေချိန်မှာ UNSC ဖွဲ့ဝင်ဖြစ်တဲ့ KMPP ကတော့ NCA လမ်းကြောင်းတိုင်းသွားမယ်လို့အသိလင်းဆုံးဖြတ်လိုက်တာပါဒါနဲ့ပတ်သက်လို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဥရွှေမျိုးသားကခုလိုပြောပါတယ်
ဒီလိုဒီလမ်းကြောင်းကိုကျွန်တော်ကအပြစ်ခံရတဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒါလည်းဒီလိုမျိုးကပြစ်တက္ကရာပုံရဖြစ်ပေါ်လာတယ်လို့ကျွန်တော်ကဒီလိုပြောတာပါကျွန်တော်လည်းဒါဒီကိလမ်းကြောင်းထိနေတာလည်းလောလောဆယ်လူအစရစီးနေဖက်တာတော့ပါဒီလိုလည်းရှိတာပါပြီးတော့ခြားဖွဲ့တွေဒီလိုရွေးချယ်ရွေးချယ်လို့ကျွန်တော်တို့ကဒီချက်မှလည်းလမ်းကြောင်းဖြစ်တဲ့ဒီလမ်းကိုပေါ်မယ်ဆိုလို့ရှိရင်ဒီလိုလမ်းကြောင်းပေါ်မယ်ဘောတူရစီးရတယ်လို့ဒီလိုထားပြန်ခံဒီဆောင်ပ
ါ UNSC ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့မွန်မြစ်ပါတီရဲ့မေလ၈ရက်နေ့မှာကျင်းပပြည်စည်းခဲ့တဲ့ဘဟုကော်မတီအစည်းအဝေးကနေNCA လမ်းကြောင်းတိုင်းလိုက်ဖို့ဆုံးဖြတ်ချက်ချပြီးနောက်အခုနောက်ဆက်ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့ KMPB ကလည်းအလားတူဆုံးဖြတ်ချက်မျိုးချလိုက်တာပါ။လာမယ့်မေလ24ရက်နေ့မှာကျင်းပဖို့ရတာတဲ့23ရာစုပင်လုံဒုတိယကြိမ်ညီလာခံကို KMPB ဖွဲ့တက်ရောက်ဖို့လာလာနေပတ်သက်လို့ဥရွှေမျိုးသားကခုလိုဆက်ပြောပါတယ်
ဒီကပြည်လို့ညီတော်ဆက်ရမယ်ဆိုတော့မှာဆိုတော့ဂျာခန်တဆစီခုနကသူကြီးကကော်မရှင်ကခုလိုလည်းမန်တန်တပြောင်းရောအစီအမံကတော့မယ်လို့ဘောရာစီလို့ဖြစ်လို့ဆိုလို့ရှိရင်ဒါဒီကျွန်တော်တို့တစ်ခက်ပြည်နိုင်ငံစကူချက်ကမျိုးတော့ဟိုဒီနိုင်ငံနဲ့အပိုင်းတပ်မနောက်ခဏထားပြီးတော့ဒီတော့ကွန်မန်နော်လေဒီကျွန်တော်တို့တော့ဖို့တော့ဒီနှစ်ဖက်ကဘက်ကလည်းဒီဟာကြီးလျော်နေတယ်ကျွန်တော်တို့ဒီတစ်ခါမဖြစ်အောင်ဆောင်ရှောင်းနေတယ်ဘယ်လိုလဲလို့မသိဘူးကြာတာလေးကျန်နေတဲ့ solution ကျွန်တော်တို့အဲ့ဒီအဲ့ဒီလမ်းမထိုးရဆင်းဟုတ်နေတာမှဒီကိုကြည့်ရတာကျတော့လမ်းမထိုးရဆင်းဆုံးတော့ကျွန်တော်တို့ဟိုဒီဟိုတက်နေတဲ့ဘောအလားလားရှိတယ်။ဒီအနေနဲ့မှအဆင်မပြေလို့ဆိုရှိတာကျွန်တော်တို့ပြောပို့လို့ခက်တော့တယ်နော်
။ငင်းချမ်းရေလုံငန်းစင်နေဖြစ်တဲ့ NCA စာချုပ်ကိုလက်မှတ်ရေးထိုးရေးမထိုးရေးနဲ့23ရာစုပင်လုံဒုတိယကြိမ်ညီလာခံတက်ရောက်နိုင်ရေးကိစ္စကိုလာမယ့်သတင်းပတ်မှာဆက်ဆွေးနွေးပြီးအတည်ပြုသွားမယ်လို့လည်းဥရွှေမျိုးသားကပြောပါရယ်၄နှစ်တကြိမ်ကျင်းပတဲ့73ကြိမ်မြောက်ကရင်နေမျိုးရာတိုးတက်ရေးပါတီညီလာခံကိုထိုင်းမြန်မာနယ်စပ် KMPP ဌာနချုပ်ညမိုကုန်းမှာကျင်းပခဲ့တာပါကိုစလဲ200ကျော်တက်ရောက်ပြီးမေလ2ရက်နေ့ကနေ17ရက်နေ့ထိတပတ်ကျော်ကြာကျင်းပခဲ့တဲ့ဒီပါတီညီလာခံတွင်ပြည်တွင်းငင်းချမ်းရေးကိစ္စအပြင်မူရေးဆေးဝါးကိစ္စလူငယ်နဲ့မျိုးရင်းမီးရေးရာတွေကိုအထူးကသာဆွေးနွေးခဲ့ကြပါရယ်ဒါပြင်ပါတီကောင်းဆောင်ပိုင်းရွေးကောက်ပွဲကိုလည်းလုပ်ခဲ့ပြီးပါတီဥက္ကဋ္ဌဖြစ်အီဘယ်ဒရီကိုမဲခွဲရွေးချယ်ခဲ့ပြီးတော့မေလတတိယပတ်လောက်မှာဘိုလ်လူမှုဆောင်ကော်မတီတွေကိုဆက်လက်ရွေးချယ်သွားမှာဖြစ်ပါတယ် ဒီဒီချင်းပါတီရွေးကောက်ပွဲမှာလူငယ်ကောင်းဆောင်တွေတော်တော်များများပါဝင်လာတယ်လို့ဥရွှေမျိုးစံကပြောပါတယ်။ကရင်နေမျိုးရသုတ္တရေးပါတီ KMPP ဟာ1995ခုနှစ်မှာမြန်မာစစ်ဆိုးရနဲ့ပြစ်ခတ်ရက်စဲခဲ့ပေမဲ့၃လကြာမှသဘောတူညီမှုပြတ်ပြားခဲ့ပြီး2012ခုနှစ်မှာပြည်ထောင်စုအစ်အပြည့်ရသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ NC လမ်းကြောင်းပေါ်အယုံကြည်မရှိတော့ဘူးလို့ထုတ်ပြန်ကြေညာထားတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးဖွဲ့၊ကိုကန့်သတ်ဖွဲ့၊ TNL စမ်းပလောင်သတ်ဖွဲ့နဲ့ရခိုင်သတ်မတော် AA ဖွဲ့တို့အပြင် UWSA ဝလက်နက်ကန်ဖွဲ့တွေကိုတော့ဂျာတာပဒိနေမှာတရုတ်နိုင်ငံကယူလန်မှာဖိတ်ခေါ်ပြီးငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားတာပါ။ VOE ကနေတောက်ကြနေမျက်နေကင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ထိုင်းစစ်ရုံကအလို့သမားရေးကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံစစ်ရုံမှာအလုံးလုံးနေတဲ့အလုတ်သက်၄လကနေ6နှစ်လောက်ထိရှိတဲ့အလုတ်သမား400ကျော်ဟာအလုတ်ကနေ15ရက်ကြာရန်နာခံရပြီးတဲ့နောက်မှာတော့လုခမရခဲ့ကြပါဘူး။ဒီရင်းနဲ့ပတ်သက်ပြီးတော့ထိုင်းအလုတ်သမားကာကွယ်ရုံးကိုတွားရောက်ပြီးတော့တိုင်ကြားခဲ့ကြပါတယ်။ပြည်စုံကိုတော့ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံပထုံထာနီခရိုင်မုတ်စစ်ရုံမှာအလုတ်လုံးနေကြတဲ့အလုတ်လုံးခွင့်ပန်းရောင်ကကန်ဆောင်ထားသူတွေနိုင်ငံကူးလက်မှတ်နဲ့ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့အလုတ်လုံးနေသူတွေယာယီနိုင်ငံကူးလက်မှတ်ခရမ်းရောင်နဲ့အလုပ်လုပ်နေကြတဲ့မြန်မာရှေ့ပြောင်းလို့သမားတွေစုစုပေါင်း400ကျော်ဟာရက်ရှည်ကြစွာအလုပ်မဆင်းရဘဲနေထိုင်ရတာကြောင့်လောကကနှင်နာမှုတွေကိုပေးဖို့အတွက်အလုပ်ရှင်ကိုတောင်းဆိုရကနေအလုပ်ကနေရန်နာခြင်းခံခဲ့ရပါတယ်။မေလ17ရက်နေ့မှာတော့အလုပ်သမား400ထဲက200ခန့်ကိုတော့အလုပ်ရှင်ကအလုပ်ပြန်ခန့်ပေးထားပြီးအလုပ်သမား200ခန့်ကိုတော့အလုပ်မရှိတဲ့အချိန်မှာနှင်နာခြင်းအဖြစ်တစ်နှစ်လောက်က85ရာခိုင်နှုန်းပေးဖို့နဲ့သူတို့ရဲ့လိုအားကတည်းကဖျက်တောက်ထားတဲ့ငွေကြေးတွေကိုပြန်ပေးဖို့အတွက်သဘောတူခဲ့တယ်ဆိုပြီးအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပါတယ်
။အဲထိုင်းဒီအလုပ်သမားကွယ်ရေးဌာနတာဝန်ရှိသူတွေရဲ့ကျွန်တော်တို့ AAC ဘွဲ့ရဲ့အလုပ်သမားကောင်းဆောင်တွေတွေ့ဆုံဆွေးနွေးတယ်။တွေ့ဆုံဆွေးနွေးလိုက်တော့ဒီအလုပ်သမား400မှာအလုပ်သမား400လောက်မှာအခုဒီနေ့လာတဲ့200နီးပါးလာတယ်။အဲ့200နီးပါးအလုပ်ပြန်မလုပ်တော့ဘူး။ပြန်မလုပ်တော့ဘူးဆိုတော့အလုပ်ရုပ်ရှင်ဘက်ကနေပြီးတော့ဒီအလုပ်နားထားတဲ့15ရက်16ရက်စာကိုပေးမယ်နေ့တော့ရဲ့85ရာခိုင်နှုန်းနဲ့ပေးမယ်တရက်ကို132ဘတ်နဲ့ပေါ့နော်သူတို့အလုပ်နားတာဒီနေ့နဲ့16ရက်ရှိပြီအဲကျွန်တော်တို့အလုပ်ပိတ်ရက်တွေကိုဖယ်ရမယ်ပေါ့တနင်္ဂနွေနေ့အလုပ်ပိတ်ရက်တွေကိုဖယ်ရမယ်ပေါ့ဟုတ်ကဲ့သူတို့ဖြတ်တောက်ထားတဲ့ငွေတွေပေါ့နော်ဘာမင်းခါတွေဘာကညာကတွေဖြတ်တောက်ထားတဲ့ငွေတွေကိုပြန်အန်ပေးမယ်ဒါမလုပ်တော့တဲ့လူတွေပေါ့နော်ညာနီးပါးတော့လုံးမလုပ်တော့ဘူ
းလာမယ့်မေလ25ရက်နေ့မှာတော့15ရက်စာအလုပ်ရနားထားတဲ့နင်နာကြီးနဲ့အတူအလုသမားလက်မှတ်လုပ်ဖို့အတွက်ငွေကြေးဖြတ်တောက်ထားမှုတွေကိုပြန်ရဖို့အတွက်ထိုင်းလူသမားကာကွယ်ဆောက်ရှောက်ရေးရုံးကဆုံးဖြတ်ချက်ချပေးလိုက်တယ်လို့လည်းပြောပါတယ
်။လုပ်ထွက်ဖို့အတွက်လုပ်ထွက်စာလက်မှတ်စာရုံးမှာသွားထုတ်ရမယ်။ပြီးရင်အဲကျွန်တော်တို့25ရက်နေ့ကျတော့သူတို့ဖြတ်တောက်ထားတဲ့ငွေတွေကိုပြန်အမ်းမယ်။ငွေမောက်က25ရက်မှာပြန်ရမယ်။ဒါကျွန်တော်ပြန်အမ်းမဲ့နေသားတွေပဲပြောလို့ရမယ်။အားလုံးပြောင်းတဲ့အောင်မတူကြဘူ
း။ထိုင်းနိုင်ငံမှာလောအားကနင်နာမှုတွေဥပဒေကြောင်းအရအလုသမားတွေကိုငွေကြေးအပြည့်အဝမပေးဘူးဆိုရင်အလုရှင်ကိုလည်းတရားဆွဲဆိုနိုင်ပြီးဒီလိုတရားမဆွဲခင်မှာအလုသမားကာကွယ်ဆောက်ရှောက်ရေးရုံးကနေညှိနှိုင်းဖြေရှင်းပေးလို့ရှိပါတယ်။ဒါအပြင်ဥပဒေပါအခွင့်အရေးမရရှိဘူးဆိုရင်လည်းအလုသမားကာကွယ်ရေးရုံးကနေနှစ်နာကြီးပြေဖို့အတွက်ဆုံးဖြတ်နိုင်ခွင့်ရှိတာပါ။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့သမား3တန်းကနေ4တန်းလောက်ထိအလုလာလုပ်နေကြပြီးအထောက်ထားလက်မှတ်ကင်ဆောင်ထားသူကတင်ကနန်းလောက်ပဲရှိကြပါတယ်ရှင်
။မိန်းမသတင်းပေးပို့ထားတာပါ။အခုပြည်တွင်းသတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ American Federal စုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲ James Comey ကို American သမ္မတ Donald Trump ကရာထူးကနေဖယ်ရှားလိုက်တဲ့လို့ရတဲ့မိနစ်က American ရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့တဲ့ကိစ္စနဲ့ပတ်သက်တဲ့စိုးရင်ချက်တွေကို Washington မှာအပြန်အလှန်ပြောဆိုနေကြပါတယ်။ရာထူးကဖယ်ရှားခံရတဲ့အချိန်မှာ James Comey ကို Agency အတွင်းအယုံကြည်ကင်းမဲ့နေကြပြီဆိုတဲ့အင်ဗီရိုရဲ့ပြောဆိုချက်ဟာ FBI ယာယီအကြီးအကဲရဲ့ပြောဆိုချက်နဲ့လည်းကွဲလွဲနေပါတယ်။ပြည်စုံကို VOA သတင်းတောက် Michael Bowman ပေးပို့တဲ့သတင်းကိုနားလောင်ကတင်ဆက်ပေးပါမယ်ရှင်
။ရုရှားအရေးစုံစမ်းစစ်ဆေးနေတဲ့အကြီးအကဲ James Comey ကိုရုရှားဖယ်ရှားလိုက်တဲ့ Donald Trump နဲ့အင်ဗီရိုပြောခွင့်ရဆရာဆက်တို့ကတောင်းပြန်မျိုးစုံကြပါတယ်။
Because he wasn't doing
it. သူလို့ကိုကောင်းအောင်မလုပ်လို့ပါ
။ The rank and file of the
FBI ဝန်ထမ်းတွေကမှသူတို့ရဲ့ညွှန်ကြားမှုကိုအယုံကြည်မရှိကြတော့ပါဘူး။
ဒါမဲ့လည်းလွတ်တော်မှာလာရောက်ထွက်ဆိုတဲ့ FBI ယာယီအကြီးအကဲ Andrew McCabe ကတော့အဲ့လိုမမြင်ပါဘူး
။ Director Comey enjoyed broad support.
ညွှန်ကြားမှုကိုမျိုး FBI နဲ့မှကြိုက်ကြပါတယ်။အခုထိလည်းဒီတိုင်းပါပဲ
။သမ္မတ Trump ကရုရှားနဲ့ပတ်သက်ပြီးသူ့ကိုစုံစမ်းစစ်ဆေးနေတာမဟုတ်ဘူးလို့ Comey က၃ရက်အကြောင်းကြားခဲ့ကြောင်းပြောဆိုခဲ့တဲ့အပေါ်မှာသမ္မတရဲ့ Republican Party ကအထက်လွှတ်တော်အမတ် Susan Collins တို့လိုလူတွေကပါမေးခွန်းထုတ်ခဲ့ကြပါတယ
် Is it standard practice
စုံစမ်းစစ်ဆေးမှုတစ်ခုမှာကရက်ကရှင်တယောက်ကိုစုံစမ်းမနေပါဘူးဆိုပြီးအသိပေးရဟာ FBI ရဲ့စနစ်တကျအလုပ်ထုံးလုပ်နေတဲ့ခုလား
FBI ယာယီအကြီးအကဲကတော့အခုလို
ဟုတ်မဟုတ်သတိမထားမိပါဘူ
း NBC သတင်းဌာနနဲ့တွေ့ဆုံမြန်မာကမှာ Trump ကတော့သူ့သဘောထားအတိုင်းပြောခဲ့တာ
ပါ I actually asked him I said
တကယ်မေးကြည့်ခဲ့တာပါကျွန်တော်ကစုံစမ်းနေသလားဆိုတာဖြစ်နိုင်ရင်သိကြပါတယ်ပြောပြပါဆိုပြီးကိုမေးခဲ့ပါတယ်သူကကျွန်တော်စုံစမ်းနေတာမဟုတ်ဘူးလို့ပြောပါတယ်
ကောမီကိုဖယ်ရှားလိုက်တဲ့အပေါ်ထက်လွတ်တော်မဲ့မတ်ဝါနာတို့လိုဒီမိုကရက်တွေကဒေါသထွက်နေကြပါတယ
် He was leading an active counterintelligence investigation
ရုရှားဆူရဓမ္မမဟုတ်ရုရှားဆူရကိုကူစားပြုထားတဲ့သူတွေနဲ့ဆက်နွယ်မှုရှိမရှိတံပြန်စုံစမ်းထောက်လှမ်းမှုကိုသူကကြီးကြပ်နေတာပါညွှန်ကြားမှုဟာဒီစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်မှုမရှိဘူးလို့ကောက်ချက်ချရှိပါဘူ
းကောမီကိုယာရုကဖယ်ရှားလိုက်တဲ့အချိန်ကိုတချို့ Republican အမတ်တွေကမေးခွန်းထုတ်ကြပေမဲ့သမရအနေနဲ့ဒီလိုလှုပ်ဖို့အာဏာအပြည့်ရှိတယ်လို့လည်းဆိုပါတယ်ကောမီမရှိတော့ပေမဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်သွားမယ်လို့ FBI ယာယီအကြီးအကဲကပြောပါတယ
် The work of the men and women of the FBI continues
ချင်းနေပြောင်းသွားပြီမဲ့ FBI ဖွဲ့ဝင်အမျိုးသားအမျိုးသမီးတွေအနေနဲ့ကတော့တာဝန်ရှိတဲ့အတိုင်းဆက်လုပ်သွားမှာပါ
FBI အကြီးအကဲဟောင်းဟာကြာသပတေးနေ့ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မောက်ထွက်ဆိုဖို့အစောပိုင်းမှာစီစဉ်ထားခဲ့တာပါဒါပေမဲ့အခုအခါမှာအများပြည်သူရှေ့မောက်ကြားနာမဲ့အစီအစဉ်အစားရှေ့သတင်းပတ်ထဲမှာတာမန်အရသားတဦးအဖြစ်တကပိတ်ထွက်ဆိုဖို့လည်းစီစဉ်ထားပါတယ်ခင်ဗျာ
FBI GK James Comey ကိုယာရုကနေရုတ်တရက်ထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိုရီးယားနိုင်ငံတင်ဆက်ပေးထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်မကြာခင်မှာတင်ဆက်မယ့် VOA American သံညဘက်9:00နာရီအထိမြန်မာဘာသာစီစဉ်နေမှာတော့အမျိုးသမီးကဏ္ဍသုတဆုံလေ American တခွင်ပြေသိပ္ပံနဲ့နည်းပညာကဏ္ဍစာရီကိုနားဆင်ကြဖို့လည်းရှိပါတယ်ရှင်။ဖြူရီကနေတော့ကြာနေနေကင်းစီစဉ်တွေကိုဆက်ပြီးတော့တိုင်းထုံလင်းပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမခင်ဖြူထွေးကကြီးညာပေးပါမယ်ရှင်
။ပြည်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့စီယုံရေးလှုပ်ရှားမှုတွေနဲ့ရုရှားဆူရကြားဆက်နွယ်ပတ်သက်မှုမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ကြာတာရင်းနေက NBC ရုပ်သံကလော့စတာဟော့ပြည်ကအဲ့လိုပြောသွားတာပါ။ရွေးကောက်ကိုရက်ရှားခဲ့အောင်ဖောက်ခဲ့လို့ထရမ့်ကပြောသောသဘီရို FBI ထဲမှာအခြေအနေတွေဟာဗယံမတာဖြစ်နေတယ်လို့လည်းဒီ FBI အကြီးအကဲ James Comey ကိုဒီသတင်းပတ်အစောပိုင်းတုန်းကပဲရုတ်တရက်ယာရုကနေဖယ်ရှားလိုက်တဲ့သမ္မတ Donald Trump ကပြောပါရရှင်။ Afghanistan ဆိုင်ရာစစ်ဘေးရေးရာမူဝါဒတွေနဲ့ပတ်သက်ပြီးတော့ဘာမှပြောင်းလဲဆုံးဖြတ်ထားတာမရှိသေးဘူးလို့အိမ်ပြီးတော့ပြောခွင့်ရ Sean Spicer ကဒီသတင်းပတ်အတွင်းမှာပဲပြောဆိုလိုက်ပါတယ်။ဒါပြင်မူဝါဒရေးရာအကောင့်ထက်ပေါ်ရေးဆွဲနေချိန်မှာသတင်းထောက်တွေအနေနဲ့အလောကြီးမေးမြန်းတာမျိုးမလုပ်ဖို့သူကတိုက်တွန်းပါတယ်။Afghanistan နိုင်ငံကအမေရိကန်စစ်ဖက်နဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအကြီးအကဲကတော့ရှေ့မတိုးနောက်မဆုတ်တဲ့အခြေအနေကိုရှောင်လွှဲဖို့နောက်ထပ်ထောင်နဲ့ချီတဲ့ထဲကပြောဆိုထားတာပါရှင်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားဗန်လုပ်ငန်းကစလို့အမေသားတင်ဖို့ရောင်းချမှုအထူးပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ကိုတော့လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပြောကြားပါရယ်။ဒါဟာနှစ်နိုင်ငံအကြားထူးခြားလာတဲ့ဒီကုန်သွယ်ရေးသမိုင်းမှာအကြီးမားဆုံးအောင်မြင်မှုကြီးပါပဲလို့အမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကပြောပါရယ်။အခုသဘောတူညီချက်ဟာဆိုရင်ပြီးခဲ့တဲ့ဧပြီလ6ရက်နေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတဆီဂျင်ပင်တို့ဖလော်ရီဒါပြည်နယ်မှာတွေ့ဆုံခဲ့မှုအတွင်မှာရယူခဲ့တဲ့သဘောတူညီချက်ရဲ့ရလဒ်ပဲဖြစ်ပါတယ်။တရုတ်နိုင်ငံမှာဒီလ14ရက်နဲ့15ရက်နေ့တာကျင်းပမယ့်ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းနိုင်ငံကနှီးနှောဖလှယ်ပွဲမတိုင်ခင်မှာဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရောက်လာကြတဲ့နိုင်ငံကခေါင်းဆောင်တို့ချို့ကိုတရုတ်သမ္မတဆီဂျင်ပင်နဲ့ဝန်ကြီးချုပ်လီခက်ချန်တို့ကဒီကနေ့ကြိုဆိုတွေ့ဆုံကြပါတယ်။အရှာအာဖရိကနဲ့ဥရောပဒေသနိုင်ငံတွေကြားချိတ်ဆက်ကုန်သွယ်မှုတွေတွန်းပြစ်လှုပ်ဆောင်သွားဖို့အတွက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံပြီးတော့လှုပ်ဆောင်မဲ့ဒီကုန်သွယ်ရေးဆိုင်ရာကမ္ဘာလမ်းမကြီးအစပြုလှုပ်ဆောင်မှုကတော့တရုတ်သမ္မတရှီဂျင်ပင်က2013ခုနှစ်မှာအစိုးပြုခဲ့တာပါရှင်
။တည်င်းချင်းချုပ်ကိုမက်ကင်ဖြူထွေးကကြေညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှွမ်ကာလီဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ VOA American သံညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီအထိ line to meter 2495နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington, this is VOA News.
Sabadi Tanpu Fang.